Welcome to the Voice of America in Burmese.
မနက်ခင်းမှာသောရရှိညာရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ17ရက်နေ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိညာရှင်လမ်းချက်ညချပါစီရှင်ဒီမှာသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါကျွန်တော်ကဇော်မိုးကျော်ပါဒီကနေ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားကြသတင်းတွေကိုကုခင်ပေါင်းစိုးမင်းနဲ့အတူတင်ပြပေးပါမယ်။ဒီကနေ့သတင်းတွေထဲမှာဆိုရင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးမထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးအိမ်ပြူတော်မှာရှင်းလင်းတဲ့သတင်း။အာဖဂန်ကနေအမေရိကန်ကိုကယ်ထုတ်လာသူတွေထဲမှာဝက်သက်ရောဂါကူးစက်ခံစားနေရသူတွေတွေ့ရှိရတဲ့သတင်းစတဲ့စိတ်ဝင်စားကြသတင်းတွေကိုတင်ပြပေးပါမယ်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုမှာ 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုဟာစက်တင်ဘာလ17ရက်နေ့မှာနှစ်ပေါင်း20ကြီးခဲ့ပါပြီ
။ You can move them around to the surface environment, mass transit, you can move them into the sterile area.
အမေရိကန်လေဆိပ်တွေမှာအကြမ်းဖက်သမားတွေရန်ကကာကွယ်နိုင်ရေးအတွက်ထူးထူးခြင်းထားတဲ့ခွေးတွေနဲ့အဖြစ်ဆောက်ရွက်တဲ့အကြောင်းသတင်းတွေပြီးမှအရေးဆုံးတင်ပြပြီးမှာပါ။ဒီနောက်မှာတော့ NUG ရဲ့ခုခံတွန်းလှန်ချက်ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားNLG တက်ရောက်ခဲ့တဲ့တရုတ်ကွန်မြူနတီပါတီစီစဉ်တဲ့ဆွေးနွေးပွဲသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်။အမျိုးသမီးကန္တသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးကြပါရှင
်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးနောက်တစ်ကြိမ်မထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးမနေ့ကသမရအိမ်ယူတော်မှာCOVID-19 ဆိုင်ရာတုံ့ပြန်ဆောင်ရည်အဖွဲ့ကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အလုံသမားဝန်ကြီးဌာနလက်အောက်မှာရှိတဲ့အလုံယုံစေယုံနဲ့ဌာနရုံးတွေမှာကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရသတ်မှတ်ဖို့သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းပြောကြားခဲ့တာပါ။အလုံသမားတရာနဲ့အထက်ရှိတဲ့အလုံယုံစေယုံတွေမှာအလုံသမားတွေဟာကာကွယ်ဆေးကိုအပြည့်အဝထိုးပြီးဖြစ်ရပါမယ်။ဒါမှမဟုတ်ရင်လည်းအလုံသမားတွေဟာပိုးမရှိကြောင်းတပတ်တခါစစ်ဆေးရပါမယ်။ဒီအစီအစဉ်ရအမေရိကမှာရှိတဲ့အလုံသမားတန်း80ကျော်အကျုံးဝင်မှာဖြစ်ပါတယ်ဒီအစီအစဉ်ကိုမနိုင်လာသူတွေဟာဒဏ်ငွေ14,000အထိရိုက်ခံရနိုင်ပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကို Republican အမတ်တွေကတော့ဝေဖန်ပါတယ်အိမ်ယူတော်ကိုကိုဗစ်တုံ့ပြန်ဆောင်ရွက်ရေးအိမ်ယူတော်ကိုဗစ်တုံ့ပြန်ဆောင်ရွက်ရေးတာဝန်ရှိသူ Jeff Zinnet ကတော့သမ္မတရဲ့အစီအစဉ်ဟာကာကွယ်ဆေးထိုးပြီးသူအရေးအတွက်များလာဖို့အတွက်ထိရောက်ပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်ဒါပြင်ကာကွယ်ဆေးထိုးတာဟာအများပြည်သူကျန်းမာရေးကိစ္စသာဖြစ်ပြီးနိုင်ငံရေးကိစ္စမဟုတ်ဘူးလို့လည်းသူကပြောဆိုပါတယ်။ဥပမာအနေနဲ့ထိုင်းစင်လိုအစားအစာထုတ်လုပ်တဲ့ကုမ္ပဏီကြီးမှာကာကွယ်ဆေးထိုးပြသူ45ရာခိုင်နှုန်းရှိရာကနေ82ရာခိုင်နှုန်းအထိတိုးသွားကြောင်း Jeff Zinnet ကပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေမြန်မာနိုင်ငံအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေသူတွေတွေ့ရှိရတဲ့အတွက်အာဖဂန်ကနေအမေရိကန်ကိုပြန်တန်းတဲ့လေယာဉ်တွေကိုခေတ္တဆိုင်းငံ့ထားတယ်လို့အမေရိကန်နိုင်ငံကပြောပါတယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရအခုလိုဆိုင်းငံ့ထားလိုက်တာလို့သမ္မတအိမ်ပြည်တော်ရဲ့ပြောခွင့်ရယန်ဆာကီကသတင်းတောက်တွေကိုတောက်ကြနေမှာပြောပါတယ်အမေရိကန်နိုင်ငံကိုရောက်နေတဲ့ဝက်သက်ရောဂါဖြစ်ပွားနေသူအာဖဂန်နိုင်ငံသား၄ဦးကိုပြီးခြားခွဲထားတယ်လို့လည်းအိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ဆိုင်းငံ့ထားတဲ့လေယာဉ်တွေဟာဂျာမနီနဲ့ကာတာနိုင်ငံတွေကအမေရိကန်အခြေစိုက်စခန်းတွေကနေပြန်တန်းလာတဲ့လေယာဉ်တွေဖြစ်ကြောင်း AB သတင်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားနဲ့တရားဝင်နေထိုင်ခွင့်ရှိသူ32ဦးကိုတောက်ချနေမနေ့အစောပိုင်းကကယ်ထုတ်နိုင်ခဲ့တယ်လို့လည်းသမ္မတအိမ်ပြည်တော်ကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကနေနောက်ဆုံးထွက်ခွာခဲ့တဲ့ဩဂုတ်လ30ရက်နေ့နောက်ပိုင်းလူတွေကယ်ထုတ်ဖို့တာလီဘန်တွေကခွင့်ပြုခဲ့တဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်တဲ့တောက်ချာနေကာတာလေရင်ခီးစင်မှာတော့19ဦးလိုက်ပါနိုင်ခဲ့တယ်လို့ကုန်းလန်ခီးကနေ33ဦးထွက်ခွာနိုင်ခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေး NSC ပြောခွင့်ရအမ်လီဟွန်ကပြောဆိုပါတယ်ခင်ဗျာ
အိန္ဒိယရုရှားနိုင်ငံနဲ့ဆစ်ဖြစ်နိုင်ခြေရှိတဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ထိရောက်ခိုင်မာတဲ့ဆွေးနွေးမှုလုပ်ချင်တယ်လို့ယူကရိန်းသမ္မတဗော်လ်ဒီမင်ဇီလင်စကီကတောက်ချာနေမှာပြောကြားခဲ့ပါတယ်ယောက်သားဥရောပမဟာဗျူဟာဆိုင်ရာYes, YES, yes, အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာသမ္မတဇီလင်စကီကိုမေးမြန်းခြင်းသူကပြောဆိုခဲ့တာပါ2014ခုနှစ်မှာ Ukraine let Hagani, Russia got Crimea go day and get the loo, Sipti Pagabi, Didagan, Russia Lulare, Ukraine, quarter year, Puerigua, Russia got Bambu Begabare, Tisibwe atween, Lubang Tatang, Lirango, Tisongabare, Russia and Sipti Jani, Shibi, Daha, Sozon, Kisa, Pibime, Pitwana, and Elo, Tamra Zilinski got Yosu Gabare. American Sasan Yegu Mime Yamara, Sasan Kamonello, Yosubare, Tabime Nidu, Puer Wimbo Kesa, Ukraine Bega, Tansu Tara Guro, Titi Chaja, Pim Pede Bulu Tuga Yosubare, Russia Suya Bega, Zelensky Ha, Ninja Etwe, Swinibu, same ones I would of Yosubare, Tamara Zelensky Garo, Tuga Tamara Putin at Gate out at Swinibu and New Lochena Pichone, Hamja, Nyati unloaded Swinibu and New Mulu Jimbulu Yosubare.
Lebanon and Martin Nicholas Yama, Soya Diago, Patamazo, JMP, a Piewa, Puazina, and Lejon, Tamaraga, Manebo, Runiga, Chinabare, a cool when you pour in the Sally Upawene, a Soya Digo, CYA Longashian, Biliana, Tateji, Najit Melkediga, when you joke, Usama Pibare, Ari Rema, Gobika Yoga, Taite, Usaune, Tidu, Sayoni, Nyonjaye, Mu, Paras, Abitka, Jamae Winji, Bohoba, Yashi, Yusuf Kalika, Banae when you appear, the Yaduji, Morswa, Wiga, Pide, when you appear, can't have a day. When you don't appear, you wish I can do na, Najib Melkediga. Nanga, just in there, see why you go, Yomian land, Tote, Pilopo, Tanita, and Chama Tajau, Tajaune. Jain bet alone at do let dwell somewhere for Gribele Bare, a chain in regard, Kakavi, Machinoro, Alone, Pubon, somewhere Chame, so in Machina, Musura, Machi, Bulu, Le, Duga, Tamara, Nano, Rematrin, the Marico, Pio Chale Bare, come ya?
ပြောရင်းမြန်မာပြောရင်းအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိပိုင်းဒိုမီတာ26kHz၊တနစ်11.3ညပိုင်းဒိုမီတာ40kHz၊ခွန်6.3ညပိုင်းဒိုမီတာ95kHz၊ငါးရှိခွန်9နဲ့ပိုင်းလမီတာ190kHz တင်ငါခွန်9လိုကနေထုတ်လွှင့်ပေးနေပါရဲ့ရှင်
VOAS and in my by a season ago, descended up to Barre, Guselevi, the Renego, Jinya, Bibahome. American Piranzuma, Yai, Akagwe, Bay, CSN, Temporary Protected Status, TBC, TBS, AR, Nanga Chonang, and Ludego, Selenit, and went the Danto Bile Barre, El Salvador, Honduras, Nepal, Nicaragua, Sudan, and Ludego, Natown, Nasan Nakuni, Dizembala, Tonsa, DNA, the Danto Bile Jar. Chadabrinima, American Louis Muchija Itanaga, the Rento Piangabare, a season ya, Tom America Dagan Hangani Peter, El Sabero, Honduras Tanganigani, American Nangama Yoshin, do don't they jogo, Piampume, Yigalun Yanguin, baby, a low loquin, be like Pare, Pigate Lari Dongale, Yamanga, Bawin, Somalia, Yemene, Hong Kong, America, Yoshin, be, Piampo, Kayame, Dudigo, Selenit, and Quin, bigger Pare. Yamanang and Darin in a bigger and Milan, a Sangai and Nikani, Lame, Natown, a Sandin, Nuin Baladi, Yabound Yas, the Say, doing, he season go Shoutan and Mare, Sanawaila, doing Anayalare, Tamara Jubani, Sua Letama, Venezuela, and Hedi Nangandan, Nadin Jogule, Nitang went bigger bare, Kulupiambume, Durego, Piambobe, Lolo, and went bigger season ha, Yai Kagwe, season TP, season Yanitang went Pura, Pibi. American Mayoshin, maybe Louis Mujija, Ubrinem, and Yedu, the Gopiampuma, Pipare, Muyen, and Ema, a champion, Taika Muri, Damamo, the Wawa, B and Yes, Sari, and Yachayoni, then Nanganga, Duiha, DTBS, Sisema, Joe Mare.
The old Yanga, Lunezu, Wiga, Muslim in a Pata de Jana, Sisemus, and Yalunganziha, a Taikan, we got looted, a two young Tiasi, and Yepe Pitelu, the Yosuaga, we van Labare, Eddie Lore. လောက်ဆောင်ပြဖို့အတွက်အမျိုးသားအမျိုးသမီးတယုတ်ဆောင်တွေကိုဘလောက်ပဲစုဆောင်ထားတာအခုလိုကြားနာမှုတွေဘယ်နှကြိမ်မဲ့လို့ပါမှထူးခြားမှာမဟုတ်ဘူးလို့တယုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဇော်လီဂျန်းကမနစ်မနေ့ကပြောကြားလိုက်ပါတယ်။ဘာအထောက်အထားမှမပြနိုင်တဲ့ဟန်ပြကြားနာပွဲတွေဖြစ်ပြီးဘာမှထိရောက်တဲ့ကြိုးစားမှုဖြစ်မှာမဟုတ်တယ်လို့ဘာမှလဲဟိုပေါက်ရောက်မှာမဟုတ Shenjan Pinema, Muslim reportio, soya, look, we chuba mudi go trust who gave are. A good Dudia Jana Bumaro, Manista Dimba, Sayagani, Sadoyan, Tibulo Machi, Delo, Pueston, season Dudiga, Pio Javare, Kmia.
COVID ကာကွယ် ဆေး အပြည့် အဝ ထိုး ထား သူ တွေ ဟာ ထိုး မ ထား သူ တွေ ထက် သေဆုံး နိုင် ခြေ 17 ဆ နည်း ပြီး တော့ ဆေး ကို ရောက် နိုင် ခြေ 10 ဆ နည်း တယ် လို့ အမေရိကန် ကျန်းမာ ရေး ဝန်ကြီး ဌာန က တောက် ချာ နေက ကြေညာ ပါတယ် ဗီဇာ 90 မြန် ဗီဇာ ပြောင်း Delta အမျိုး အစား ထွက် ပေါ် လာ ချိန် မှာ Moderna ကာကွယ် ဆေး ဟာ နည်းနည်း ပို့ ပြီး ကာကွယ် ပေး နိုင် တယ် လို့ ဆို ပါတယ် CDC 90 ရောဂါ ကာကွယ် ရေး ဌာန ရဲ့ ကြေညာ ချက် ဟာ သမ္မတ ဘိုင်ဒန် ရဲ့ ကာကွယ် ဆေး မ ထိုး မ နေရ အစီ အစဉ် ပြီး နောက် ထွက် ပေါ် လာ ခဲ့ တာ ဖြစ် ပါတယ်
လာရီ လို့ အမည် ပေး ထား တဲ့ Hurricane Moon နဲ့ ဟာ ကနေဒါ နိုင်ငံ အရှေ့မြောက် ကမ်းခြေ Newfoundland ဒေသ ကို တောက်ကြာ နေ ညာ ဘက် မှာ ပြင်းအား အဆင့်တက် နဲ့ တိုက်ခတ် လိမ့်မယ် လို့ American အမျိုးသား Hurricane Center USNHC က ထုတ်ပြန် ပါတယ် အဲ့ဒီ Center ရဲ့ နောက်ဆုံး ထုတ်ပြန် ချက် အရ Moon နဲ့ ဟာ Newfoundland ဒေသ ရဲ့ ကျွန်းပေါ် က Cape Race နေရာ ကနေ မိုင် 460 ကျော် လောက် မှာ အမြင့်ဆုံး လေတိုက် နှုန်း က တနအီ မိုင် 80 အထိ ရှိလာ နိုင်တယ် လို့ ခန့်မှန်း ပါတယ် မုံတိုင်းဟာမြောက်ဘက်နဲ့အရှေ့မြောက်ဘက်ကိုတနအီ28မိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့လဲဆိုပါတယ်ညူဖောင်လိုင်းရဲ့အရှေ့တောင်ဘက်မှာတောက်ကြာညာဘက်ကမိုးကြီးလေကြီးပြီးကမ်းခြေနေရာတွေမှာရေလွှမ်းမိုးနိုင်တယ်လို့လဲခန့်မှန်းထားပါတယ်ခင်ဗျာ
ထိုင်ကျမ်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်ဆွေမင်းတို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းရေဒီယိုရုပ်သံအစီအစဉ်ကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင် VOA ဝက်ဘ်ဆိုက်ဆာမျက်နှာဖြစ်တဲ့ American Pirangsu Maki Betin Lien Dwego El Kaida Situ Jordi Jambi Swe Take Kere 9/11 Take Kayamuha Setimbala Setiani Mahinese Pike Babi DPA B Bigger Hinese Kala de Shao American Lise Duye Bikin Lojo Yeta when you get at it A two legend had a quiddy but a key nine a two tapoe jaw Vue Drintau Julia Tabo Yet Sambago Makin Tutri Piopia Biba Mission
If a device, an improvised explosive device, is artfully concealed,
You can move them around to the surface environment, mass transit, you can move them into the
sterile area, you can go out to the sterile area, and
သူတို့အနက်ခံလို့ရပါတယ်။တကယ်ကိုဘတ်စုံနေရာစုံကျွမ်းကျင်တဲ့ခွေးတွေပါ။လက်ရှိလုံခြုံရေးအတွက်စောင့်ကြပ်ပေးနေတဲ့ကေနိုင်းခွေးနဲ့ခွေးထိန်အပါအဝင်ကေနိုင်းထူးတက်ဖွဲ့တထောင်ကျော်ရှိပါတယ်။၂၉၉နှစ်စက်တင်ဘာ၁၇ရက်အကျန်းဖတ်တိုက်ခိုက်မှုဖြစ်ခဲ့ချိန်တုန်းကတော့ဒီလိုကေနိုင်းတက်ဖွဲ့နှစ်ယောက်လောက်ပဲရှိခဲ့ပါ။၂၉၉နှစ်မှာအကျန်းဖတ်သမားတူကကိုပေါ်မှ လုပ်လာခဲ့ပါတယ်။အခုလိုလေးစိတ်လုံးချိုရေးတာဝန်မယူခင်မှာတော့ခွေရောခွေထင်းရောသတင်းပတ်တွေနဲ့ချီအပြင်းထန်လေ့ကျင့်သင်တန်းတွေယူရပါတယ်။ဒီအထူးဖွင့်ရေးကုန်ကြစည်ကတော့ပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းဒေါ်လာသန်း160ရှိပါတယ်။ဒီခွေတွေကခီးသွွားတွေဘေးကင်းလုံခြုံအောင်လုပ်ပေးနိုင်သလားလို့မေးရင်တော့သူတို့ကအနေရဖြစ်နိုင်ခြေကိုစစ်ဆေးဖော်ထုတ်ပေးတာဖြစ်ပြီးတကယ်ဖောက်ခွဲပစ္စည်းဟုတ်မို့ဆိုတာကိုတော့အထူးကျွမ်းကျင်သူတွေကချက်ပြီးတော့စစ်ဆေးရတယ်လို့ TSC ဌာနကပြောပါတယ်။ဖက်ဒရယ်ဆွေးရသုံးစိတ်တွေကိုစစ်ဆေးတဲ့ပွင့်လင်းမြင်သာမှုစောင့်ကြည့်ဌာန GAO ရဲ့2018ကနေ2019ခုနှစ်အထိစီးရင်စစ်ချက်အရ TSC ဌာနအနေနဲ့ခီးသွွားတွေကိုစစ်ဆေးတဲ့ဌာနရဲ့အစီအစဉ်တွေအခုတည်းပုံမကောင်းမအောင်လုပ်ဖို့လိုအပ်နေတာကိုစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီလိုစစ်ဆေးတွေးရှိချက်တွေကနေအကြံပြုချက်တွေကိုတော့ TSC ကစတင်အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ GAO ဌာနကတီနာရှာမန်ကပြောပါတယ
် We have definitely observed that the TSC has made progress.
ဒီနေ့အဖွဲ့တွေကိုတက်ဖြန့်ချထားတာတွေပိုးပြီးတော့ကျွတ်တက်ကောင်းမွန်လာအောင်လုပ်တာတွေကိုကျမတို့တွေ့လာရပါတယ်လို့တီနာရှာမန်ပြောသွားတာပါ9 11တိုက်ခိုက်ခံရမှုအတွင်းတည်ဆုံးသူအများကြီးရဲ့နာမည်တွေကိုရထားတဲ့ဒ TSA ဌာနရဲ့ဒီ K9 ခွေးတွေအတွက်ကတော့သူတို့လုပ်နေတာတွေဟာအလုံးစုရာချက်သူတို့ရဲ့သဘာဝအတိုင်းပျော်ပျော်ပါပါသွားလာနေထိုင်နေကြတာလို့ပဲပြောရမှာပါရှင
်မြန်မာနိုင်ငံရေးလုံခြုံရေးဆိုင်ရာသတင်းဆောင်ပါတွေကိုဆက်တိုက်တင်ပြပေးပါမယ်NUG အမျိုးသားညီညွတ်ရေးအစိုးရကခုခံတွန်းလှန်စစ်ကြေညာလိုက်တဲ့အပေါ် NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲကနိုင်ငံရေးကြိုးပမ်းမှုတရားအဖြစ်ရှုမြင်ပြီးတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး PPSD လက်နက်ကိုင်စစ်ပွဲအနေနဲ့တော့ NCA မှုအတိုင်းတွဲဆောင်ဆွေးနွေးရေးကိုဆက်လက်ဆောင်ရွက်မှာဖြစ်ပြီး NUG နဲ့ပူးပေါင်းဆောင်ရွက်ရေးကတော့တဖွဲ့ချင်းအလိုက်ဆုံးဖြတ်ဆောင်ရွက်နိုင်တယ်လို့လည်းအဖွဲ့တာဝန်ရှိသူကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်။ NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲရဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကိုဒီလ9ရက်ကနေ9ရက်နေ့အထိအွန်လိုင်းကတဆင့်ဆွေးနွေးခဲ့တာပါ။ဒီအစည်းအဝေးအပြီးမှာကြေညာချက်ထုတ်ပြန်တာမရှိဘဲဥဆောင်မှုအလုပ်အဖွဲ့ကိုစားဗိုလ်မှူးကြီးဆိုင်ငင်းရဲ့မိန့်ခွန်းကိုသာထုတ်ပြန်ခဲ့ပါတယ်။ဒီမိန့်ခွန်းမှာဒီလ9ရက်နေ့ကနေ NUG အမျိုးသားညီညွတ်ရေးအစိုးရကအရေးပေါ်အခြေအနေကြေညာတာဟာထူးခြားတဲ့အခြေအနေမှာနိုင်ငံရေးတောင်းဆိုချက်အရ NUG ရဲ့နိုင်ငံရေးကြိုးပမ်းမှုတရက်တာဖြစ်ကြောင်းဖော်ပြခဲ့ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကအရေးပေါ်အခြေအနေကြေညာထားတဲ့အပေါ် PPSD ရဲ့ရည်တည်ချက်ကိုသိနိုင်ဖို့ဥဆောင်မှုအလုပ်အဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကို VOA ကမေးမြန်းရမှာအခုလိုပြောပါတယ်။
အဲ့ဒီဒီကိစ္စကနိုင်ငံရေးထူးခြားတဲ့နိုင်ငံရေးဖြစ်နေအောင်ပါ။အဲ့ဒီကြီးရနေပြီးတော့နိုင်ငံရေးတောင်းဆိုမှုရဟိုလုပ်လိုက်ရတယ်လို့နာဘောကပြောတော့အဲ့ဒါကိုဖန်တော့တော့ကျွန်တော်တို့မပြောဘူး။မှားတယ်လို့လည်းမပြောဘူး။ကျွန်တော်တို့ကဟိုပါ။ comment မပေးဘူးကွာ။သဘောထားမပေးဘူးကွာ။အဲ့ဒါကိုကျွန်တော်တို့အစားတော့မှထုတ်ယူကြတာရှိပါလား
။ PPST အဖွဲ့ဝင်တွေအနေနဲ့တဖွဲ့ချင်းအလိုက် NUG နဲ့ပူးပေါင်းဆောင်ရွက်နိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ်။
ကျမတို့အနေနဲ့အဆောင်ဝင်ဖွဲ့စည်းတွေကိုစင်နာပေးတယ်လေမြေကြီးမဆိုးအပြူပေါ်ဆောင်ရွက်ခြင်းတော့လို့အပြာလာမုတ်ဖြည့်ဖွဲ့ပြီးတော့အလုပ်ရှင်နဲ့လို့မဟာမိတ်ဖွဲ့နဲ့ဖွဲ့ဟာအဲ့ဒီလိုတော့ဆင်းနဲ့ဆင်းပါဗျာအဲ့ဒီလိုကြီးမားတဲ့အကြောင်းလဲဖြောက်ရှားမှုတစ်ခုပေါ်မှာတော့ဒီရက်ဒီပြဿနာတွေအနေနဲ့ကတော့သဘောထားမပေးဘူးဗျာ
PPST အနေနဲ့ NCA မူအတိုင်းဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလဲဗိုလ်မှူးကြီးခေါ်ဦးကာကပြောပါတယ
်တကယ်တော့ကျမတို့က NCA မှာပါတဲ့အပိုင်းပေါ့နိုင်ငံရေးပြဿနာကိုနိုင်ငံရေးလူ့ပြည်ဖြေရှင်းရအားပေါင်းပြီးတော့အစ်စ်ရေးရမဖြေရှင်းလို့သဘောတူကြတယ်လေ။ဒါတော့သဘောတူတဲ့အတိုင်းနဲ့ကျွန်တော်တို့ကတော့အဲ့ဒီမူပေါ့
။နိုင်ငံရေးအရာတွဲဆုံဆွေးနွေးအဖြေရှာမယ်ဆိုရင် NCA မူအရအစိုးရလွတ်တော်တက်မတော်စတဲ့အစုအဖွဲ့အစုံပါဝင်ရမှာဖြစ်တာကြောင့်ရွေးကောက်ခံအစိုးရတတိယပေါ်ပေါက်ရေးကိုဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ်။ကြာတာပရိနိကပြီးဆုံးသွားခဲ့တဲ့ PPSC အစည်းအဝေးမှာတော့နိုင်ငံရေးညီမှန်းချက်9ရပ်ကိုချမှတ်ထားပါဗျ။အဲ့ဒီအချက်တွေထဲမှာဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်အားလုံးပြန်လွှတ်ပေးပြီးဆွေးနွေးအဖြေရှာရေးဆွေးနွေးရမှာသက်ဆိုင်သူအားလုံးပါဝင်ပြီးနိုင်ငံတကာပံ့ပိုးမှုနဲ့ဆွေးနွေးဖို့တိုင်းပြည်အာဏာကိုအယက်သားကိုယ်စားလှယ်အုပ်ချုပ်မှုနဲ့ဒီမိုကရေစီဘောင်အတွင်းကနေအမြန်ပြန်လွှဲပြောင်းရေးကိုအဖြေရှာဖို့စတာတွေပါဝင်ပါတယ်။နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကတော့ပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကင်ဆယ်ဖွဲ့ရဲ့အစီအွေဆုံးဖြတ်ချက်တွေအပေါ်အခုလိုတုံးသက်ထားပါတယ
်။ဦးလို့ဆုံးဖြတ်ရတဲ့ချုပ်ကြီးကြီးခဲ့လို့ရှိရင်တော့နိုင်ငံရာအပေါ်ပေါ့နော်။အဲပြီးဆုံးဆွေးနွေးညီနိုင်ဖြစ်ရေးကိုနိုင်ငံတကာရဲ့အကူအညီပံ့ပိုးမှုတွေနဲ့နိုင်ငံရေးနည်းလမ်းတွေဖြစ်ရှင်းဖို့ပေါ့ဗျာ။ဒါမဲ့အခုတောင်းဆိုထားရမှာတော့အခုဆန်ထားတဲ့နိုင်ငံကောင်းဆောင်တွေအချင်းချင်းကြည့်ပြန်လို့ပြီးလို့အဲသူတို့အပေါင်းတွေ့ဆုံရှင်းနေဖို့ဆိုအချင်းများတစ်ခုပေါ့အဲစီလမ်းကြောင်းကလည်းရွေချက်နေနဲ့ဆက်ဖားပုံပဲရတယ်လက်တလို့အကောင့်တွေပေါ်လို့ကျန်နေတဲ့ပုံစံတော့မတွေ့ရပါဘူးဒါတော့လောကန်သူရှင်းနေပါမှာဆုံးဖြတ်တဲ့အချက်တွေကမူပြီးတော့တွန်းတာရတာ
PPST မှာပါဝင်တဲ့ချင်းမျိုးသားတပ်ဦး CNF က NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တရားဝင်ကြေညာထားပြီးကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မအချို့ကတော့လက်ရှိမှာပူးပေါင်းဆောင်ရွက်မှုတွေရှိတယ်လို့လက်နက်ကင်ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကစီရင်အရအကူအညီပေးတာတွေလည်းရှိပါတယ်။ဒီအတွက် KNU ခေါင်းဆောင်တွေအကြမ်းမှာသဘောထားကွဲလွဲမှုတွေရှိတယ်လို့မြင်နေကြပါတယ်ခင်ဗျာ
။တရုတ်ကွန်မြူနစ်ပါတီကချီးမှုချင်ပါတဲ့အာရှနိုင်ငံရေးပါတီများတွဲဆုံပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ပြည်တွင်းကနိုင်ငံရေးပါတီ၄ခုတက်ရောက်ခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်။
တရုတ် ကွန်မြူနစ် ပါတီက ဖိတ်ကြား ခြင်း ပါတယ် နိုင်ငံ၏ ပါတီ များ ပေါင်း စည်း ဆွမ်း အား နှင့် စီးပွား ရေး ဖွံ့ဖြိုး တိုးတက် ရေး စီစဉ် ဆိုတဲ့ စက်တင်ဘာ 9 ရက်က လုပ်တဲ့ online တွေ့ဆုံပွဲ တစ်ရက် ကို အာရှ နိုင်ငံ ပေါင်း 16 နိုင်ငံက နိုင်ငံ၏ ပါတီ ပေါင်း 40 တက်ရောက် ခဲ့တာပါ ဒီပွဲ ကို ပြည်ထောင် နိုင်ငံ၏ ပါတီ တွေ ထဲက အမျိုးသား ဒီမိုကရေစီ ဖွဲ့ချုပ် NLD ပါတီ ပြီးခိုင်ဖြို USDP ပါတီ ရခိုင်မျိုးသား ပါတီ ANP နဲ့ လီစု အမျိုးသား ဖွံ့ဖြိုးရေး ပါတီ တို့ ဖိတ်ကြား ခံရပြီး ပါတီ အားလုံး တက်ခဲ့ ကြပါတယ် ဒီတွဲဆုံပွဲကိုတရုတ်ကွန်မြူနစ်ပါတီကအုပ်စုနှစ်စုခွဲပြီးနိုင်ငံရေးပါတီတွေကိုတီးကြားခွဲတွေ့ခဲ့တာပါအုပ်စုအိမ်မှာပြည်ခိုင်ဖြိုးပါတီနဲ့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ပါပြီးတော့အုပ်စုဘီမှာတော့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နဲ့ရခိုင်မျိုးသားပါတီ ANP တို့ပါပါတယ်အုပ်စုအိမ်ဆွေးနွေးပွဲမှာပါတီအချင်းချင်းဆက်ဆံရေးကောင်းလာဖို့ကိုဗစ်ရောဂါတိုက်ဖျက်ရေးလုံခြုံရေးစီးပွားရေးဆက်ဆံရေးအကြောင်းအရာတွေအပြင်
ဒီပါတီရခိုင်မျိုးသားပါတီနဲ့လီစုပါတီတို့နဲ့အတူဖိတ်ကြားခံရတာနဲ့ပတ်သက်လို့သူ့အမြင်ကိုခုလိုပြောပါတယ်ဒါတော့ဒီပါတီအနေနဲ့ကလည်းစီစီကသူကစစ်တရားရှိသွားပြီဆိုတော့သူတို့နိုင်ငံရေးနဲ့ပင်မှာတော့ကြွမ်းပါတယ်ဒါကျွန်တော်ကတော့သူတို့ပါတီနဲ့တစ်ခါကြနိုင်ငံပါတီရာရောတယ်ဒါလူတိုင်းသိထားတဲ့အဲဒီပါတီတွေပဲအဲ့တော့မပါမဖြစ်ပါတော့ဇနင်းဟာတော့သူတို့ဒါနိုင်ငံရေးကစားမှုတစ်
ဒီအုပ်စုဆွေးနွေးပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီဘက်ကစံကြောင်းမျိုးနဲ့အလုံးမှုဆောင်အဖွဲ့ဒူဂထဥပပဘူးတက်ရောက်ပါတယ်။ကြောက်ကမြင်တဲ့ပါတီနဲ့အာရှနိုင်ငံရေးပါတီတွေရဲ့အွန်လိုင်းဆွေးနွေးပွဲလုပ်ပြီးတဲ့အခါမှာကိုဗစ်တိုက်ဖျက်ရေးဖိုရမ်နဲ့ဂျန်နရေးရှင်းဇီလီဒါရှစ်ဖိုရမ်ကိုလည်းNLD ပါတီဘက်ကဆက်ပြီးတော့တက်ခဲ့တယ်လို့ဥပပဘူးကသူ့ NLD Party ne du Osubi ma pawen swin ni ka de Yakhai Myo Da Party ye Muwara Ye Ya Committee wen U Thwan Aung Jaw ka do Kyaw Phak ka a chet 3 chet ko adika tha bi swin ni twar de lo VOE ko pyaw ba de ဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ့ကဒီနေ
စီဝေးကိုလုပ်လိုက်တာဟာသူတို့တိုင်းပြည်အကျိုးစီးပွားအတွက်လုပ်လိုက်တာပဲသူတို့အတွက်အကျိုးရှိမဲ့သူတို့ထောက်ခံမှုလုပ်နေတဲ့ပါတီတွေကိုသူတို့စီယုံမှုစူးစမ်းတာပဲအဲ့ NLD ဆိုရင်လည်းပမာပြီးမှပါပဲပြောနေတာအစီအုံပါတီဒီကခိုင်ကြီးဆိုလို့ရှိရင်ပြုတ်ပြဲအဲ့ဒီဘက်မှာသူတို့အကျိုးစီးပွားတွေအများကြီးရှိတာကိုအဲ့တော့ဒီခိုင်ပါတီကိုဖိအဲ့ဒီလိုလုပ်တဲ့အခြေအနေမျိုးရှိမှာလေ
နိုင်ငံရေးလည်လာသူနဲ့မြန်မာနိုင်ငံရေးကျွမ်းကျင်သူဖြစ်တဲ့ဦးရထွန်းတီဘောကတော့ NLD လိုလူလူထောက်ခံမှုအများကြီးရှိနေတဲ့ပါတီတရက်ကိုစစ်ကောင်စီဘက်ကဖျက်သိမ်းပြမာကိုတရုတ်ဆိုးရကမလိုလားသလို NLD မပါတဲ့မြန်မာနိုင်ငံရေးအနာဂတ်ကလည်းတည်ငြိမ်မှုမရှိနိုင်ဘူးလို့ VOA ကပြောပါတယ်မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုပါဝင်အာရှနိုင်ငံရေးပါတီတွေနဲ့တရုတ်ကွန်မြူနစ်ပါတီတို့ရဲ့ online ဆွေးနွေးပွဲကိုအာရှနိုင်ငံပေါင်း16နိုင်ငံကပါတီကိုယ်စားလှယ်ပေါင်းအယောက်400တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာရော VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာပါဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ရှေ့တောင်အာရှတဝန်းရှိပြည်သူတန်း80ဟာသူတို့ရဲ့နေစဉ်လူမှုဘဝတည်ယူပို့ဆောင်ရေးနဲ့စွမ်းအင်လိုအပ်ချက်အတွက်မဲခေါင်မြစ်ကြီးကိုမိခိုအားထားနေကြပါတယ်မဲခေါင်မြစ်အောက်ပိုင်းဒေသတန်းနဲ့ချီတဲ့ပြည်သူတွေဟာအ အချိန်မရွေးဒုက္ခရောက်နိုင်တဲ့အတွက်ကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ဟာအမ်အာစီလို့ခေါ်တဲ့မဲခေါင်မြစ်ကော်မရှင်ကိုလွန်ခဲ့တဲ့အနှစ်30အရဖွဲ့စည်းခဲ့ကြပါတယ်။ရေအရင်အမြင့်စီမံခန့်ခွဲရေးနဲ့ရေရှည်တည်ထောင်မဲ့ဖွံ့ဖြိုးရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ဒေသတွင်းအစိုးရတွေအကြားဆွေးနွေးညှိနှိုင်းကြဖို့အမ်အာစီကိုဖွဲ့စည်းခဲ့ကြတာဖြစ အောင်အမေရိကန်ကမ္ဘောဒီးယားလာအိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ပူးပေါင်းပြီး Lower Mekong Initiative မဲခေါင်မြေအောက်ပိုင်းဦးဆောင်ဥယျာဉ်ပြုမှုအဖွဲ့ကို2009ခုနှစ်ဇူလိုင်လမှာဖွဲ့စည်းခဲ့ပါတယ်။ဒေသတွင်းမိတ်ဖက်၅နိုင်ငံကအမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးမှုနဲ့ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုထဲထဲဝင်ဝင်ဆောင်ရွက်နိုင်အောင် Lower Mekong Initiative ကိုမဲခေါင်အမေရိကန်မိတ်ဖက်အဖြစ် 2020 ပြည့်နှစ်မှာတိုးချဲ့ဖွဲ့စည်းလိုက်ပါတယ်။မဲခေါင်ဒေသရင်ဆိုင်နေရတဲ့နယ်စပ်ဖြတ်ကျော်စိန်ခေါ်နေတဲ့ပြဿနာတွေကိုကင်တွယ်နိုင်ဖို့အမေရိကန်ပြည်ထောင်စုကခိုင်မာတဲ့မိတ်ဖက်အဖြစ်ရည်တည်ဖို့တန်တိတ်ထန်ချမှတ်ထားပါတယ်။နည်းဥပဒေတွေကိုအခြေခံတဲ့မူဝါဒတွေနဲ့ပွင့်လင်းမြင်သာမှုတိုးတက်အောင်အားပေးရင်ကောင်းမွန်တဲ့အုပ်ချုပ်မှုလွတ်လပ်တဲ့စီးပွားရေးနဲ့ရေရှည်တည်တတ်မဲ့ဖွံ့ဖြိုးမှုအတွေ့မဲခေါင်မဟာမိတ်တွေနဲ့အတူအခိုင်အမာရည်တည်နေပါတယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟုတ်ပါတယ်။ဒီမိတ်ဖက်စုစည်းမှုဟာဒေသတွင်းအာဆီယံဗဟိုပြုဥဆောင်မှုကိုထောက်ခံတဲ့အမေရိကန်ရဲ့ပံ့ပိုးမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒီမိတ်ဖက်အားထုတ်မှုကြောင့်လွန်ခဲ့တဲ့နှစ်တွေအတွင်းမဲခေါင်ဒေသတခွင်သိမ့်နဲ့ချီတဲ့ပြည်သူတွေရဲ့ဘဝတိုးတက်ခဲ့ပါတယ်။ဒါပေမဲ့ဒေသတွင်းနိုင်ငံတွေအကြားရာသီဥတုဖောက်ပြန်မှုနဲ့ COVID-19 ကပ်ရောဂါဘေးကြောင့်ကူးလူဆက်ဆံမှုတွေကနေပိုရှုပ်ထွေးနေတဲ့စိန်ခေါ်အကဲဆတ်မှုအစ်စ်တွေနဲ့ရင်ဆိုင်နေကြပါတယ်။ဒါကြောင့်မဲခေါင်မြေအောက်ပိုင်းနိုင်ငံတွေမှာ COVID-19 ကပ်ရောဂါအန္တရာယ်ကာကွယ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလွန်ခဲ့တဲ့နှစ်နှစ်အတွင်းဒေါ်လာတန်း60နီးပါးတန်ဖိုးရှိတဲ့ကာကွယ်ဆေးရှစ်တန်းခွဲပေးပို့လှူဒန်းခဲ့ပြီးကပ်ရောဂါကြိုတင်ကာကွယ်ရေးထိန်းချုပ်ရေးအတွက်ဒေသခံကျန်းမာရေးအာဏာပိုင်တွေနဲ့အနီးကပ်ဆက်လက်ဆောင်ရွက်နေပါတယ်။ကာကွယ်ဆေးတွေဟာအခမဲ့ပေးပို့တာဖြစ်ပြီးနိုင်ငံရေးနဲ့စီးပွားရေးနှောင်ကြိုးတွေမပါဘူးလို့ဩဂုတ်လ3ရက်နေ့ကကျင်းပတဲ့မဲခေါင်အမေရိကန်မိတ်ဖက်ဝန်ကြီးအဆင့်အစည်းအဝေးမှာဝန်ကြီးဘလင်ကင်ကပြောဆိုလိုက်ပါတယ်။လာမယ့်နှစ်မှာမဲခေါင်ဒေသတွေမှာကဘာတဝှမ်းနောက်ထပ်အန္တရာယ်ပေးနိုင်တဲ့ကပ်ရောဂါကာကွယ်ရေးကြိုတင်ပြင်ဆင်နိုင်အောင်နဲ့ရာသီဥတုမျှော်မှန်းချက်အတွက်အမျိုးသမီးတွေရဲ့စွမ်းရည်မြင့်မားရေးပံ့ပိုးဖို့အပါအဝင်တိုးချဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်ကြဖို့ရှေ့ရှုနေတယ်လို့လည်းဆိုပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
တရရှင်တို့နားဆင်နေရတာဒါတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြာခင်မှာတော့အမျိုးသမီးကန္တသုတဆုံးလဲအမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီစမတ်ရိုရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့စမတ်ရို VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ရေဒီယိုထောက်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ဗီအိုအမေရိကန်တန်ရဲ့2020ခုနှစ်စက်တင်ဘာလ17ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာကတော
့ So World Trade Center ကိုဒီနေ့ပထမတစ်စီးတိုက်တာတွေ့တယ်ဒုတိယတစ်စီးတိုက်တာတွေ့တယ်တကယ်ချင်းနေနဲ့ကျွန်တော်ပုံပြောနေချင်းမှာတီဗီကြည့်နေချင်းမှာဝေါ်ရစ်ဆန်တာပြူကြပါတယ်အဲ့မှာတော့ဟိုပြောရရင်လူတွေက
မကြခင်မှာနားဆင်ကြရအောင်ပါရှင်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအယ်ခိုက်ဒါအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 လောက်တေဆုံးခဲ့ရတဲ့ဖြစ်ရဆိုးကြီးဒီသတင်းပတ်မှာပဲအနှစ်20ပြည့်ပါပြီ။ဒီချမ်းဖက်တိုက်ခတ်မှုကြောင့်ပဲအမေရိကန်ကဥဆောင်တိုက်ခိုက်ခဲ့တဲ့အာဖဂန်စစ်ပွဲကြီးလဲနှစ်ပေါင်း20နီးပါးအကြာပြီးခဲ့တဲ့ဩဂုတ်လကုန်မှာအဆုံးသတ်သွားပါပြီ။အမေရိကန်ရဲ့အရှိချာဆုံးစစ်ပွဲဖြစ်တဲ့ဒီအာဖဂန်စစ်ပွဲမှာပါဝင်ခဲ့တဲ့အမျိုးသမီးစစ်မှုထမ်းဟောင်းတဦးရဲ့ပြောပြချက်အပါအဝင်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေပြန်လည်အုပ်ချုပ်လာတာနဲ့အမျှအာဖဂန်အမျိုးသမီးတွေရဲ့အနာဂတ်စိုးရိမ်မှုဘာတွေရှိနေလဲလက်ရှိမှာရောဘလို့အခြေအနေတွေနဲ့ရင်ဆိုင်လာနေရတယ်လဲဆိုရာဒီကိုဒီသတင်းပါအမျိုးသမီးကဏ္ဍမှာမခင်ဖြူထွေးစူးစီးတင်ပြပေးထားပါတယ်ရှင်
ပြည်အောင်စုလူရောင်မျိုးကကဘာကုံတော်ရေးမိုးမြော်တိုက်ကြီးနှစ်ခုအပါအဝင်မြို့ကြီးတချို့ကအထင်ကြီးရနေရာတွေကိုအယ်ခိုင်ဒါစစ်သွေးကြွတွေကခီးတဲ့လေရင်တွေပြန်ပြေးဆွဲတိုက်ခိုက်ခဲ့တဲ့ထိတ်လန့်ဖွယ်ရာဖြစ်ရပ်ကတော့လူတွေအများပြားအခုချိန်ထိအမှတ်ရနေကြဆဲပါ 9/11 လို့လူသိများတဲ့2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုကြီးအတွင်လူပေါင်း 3,000 လောက်သေဆုံးခဲ့ရပြီးအမေရိကန်သမိုင်းမှာတော့အသေအပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုကြီးကြောင့်ပဲအမေရိကန်ဦးဆောင်တဲ့နိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကိုစစ်ကျင်ညာပြီးအာဖဂန်နစ္စတန်နိုင်ငံထဲဝင်ရောက်တိုက်ခိုက်ခဲ့တာဟာလေအခုဆိုရင်နှစ်ပေါင်း20နီးပါးရှိပါပြီ။အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်ဘင်လာဒင်ကိုခြေမုံဖို့အတွက်တင်ကိုပဲဆယ်စုနှစ်တစုကျော်အချိန်ယူခဲ့ရတာပါ။2000ခုနှစ်အောက်တိုဘာလတဲ့အာဖဂန်စစ်ပွဲစတင်ချိန်ကတော့ဒီစစ်ပွဲအခုလောက်ကြာဖို့မမျှော်လင့်ခဲ့ကြဘူးလို့အာဖဂန်စစ်ပွဲအစောပိုင်းကာလတွေမှာတာဝန်ထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းRonald Lawson ကပြောပါတယ
်. There's a storm. A lot of the fighting ended in about 6 weeks.
တိုက်ခိုက်မှုတွေအပြင်းထန်ဆက်တိုက်ဖြစ်ခဲ့တဲ့တဲကန္နရာတိုက်ပွဲကသတင်း6ပတ်လောက်မှပြီးသွားပါတယ်။ဒီတဲကန္နရာတိုက်ပွဲလိုပဲအာဖဂန်စစ်ပွဲလည်းခက်မှန်မှန်ပြီးသွားလိမ့်မယ်လို့ပဲထင်ခဲ့ကြတာပါ။အာဖဂန်စစ်ပြန်အမျိုးသမီးစစ်မှုထမ်းဟောင်းတဦးဖြစ်တဲ့ Ronald Lawson ဟာအမေရိကန်စစ်တပ်ရဲ့အာဖဂန်အခြေစိုက်ပြည်သူ့ရေးရာဌာနခွဲမှတာဝန်ထမ်းခဲ့တဲ့သူပါ။ရှိတန်းရောက်အမေရိကန်တပ်ဖွဲ့ဝင်တွေကိုမိခင်တိုင်းပြည်အမေရိကန်ပြည်ထောင်စုကအခြေအနေတွေနဲ့အဆက်ပြတ်မသွားရအောင်အချိန်ထဲမှာလည်းအာဖဂန်ရောက်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ဖျက်ဆီးမှုတွေကိုအမေရိကန်ပြည်သူတွေနားလည်သိရှိနေစေဖို့အတွက်ဆက်သွယ်ရေးနဲ့သတင်းစာဆောင်ထုတ်ဝေမှုတွေမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ
်။ What I took pride in doing was telling the soldier's story.We talked about the mission but at the same time
ကျွန်မအလုံးနဲ့ပတ်သက်ပြီးတော့ဂုဏ်ယူတာကတော့တပ်ဖွဲ့ဝင်တွေရဲ့အကြောင်းကိုပြောပြရတာကိုပါကျမတို့ရဲ့လုပ်ငန်းရီမန်းချက်တွေအကြောင်းကိုပြောပြသလိုတစ်ချိန်တည်းမှာလဲကျမတို့စစ်မှုထမ်းတွေဟာတာမန်လူသားတွေပဲဖြစ်တယ်ကျမတို့မှာလဲမိသားစုတွေရှိတယ်ခံစားချက်တွေရှိတယ်ဆိုတာပြည်သူအများကိုသိစေချင်ပါတယ်နှစ်ပေါင်း20နီးပါးကြာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အရှိကြဆုံးသမိုင်းဝင်အာဖဂန်စစ်ပွဲကတော့ပြီးခဲ့တဲ့ဩဂတ်လကုန်မှာပဲအဆုံးသတ်သွားခဲ့တာပါအာဖဂန်စစ်ပွဲအတွက်အမေရိကန်အစိုးရအဆက်ဆက်အသုံးပြုခဲ့တဲ့ကုန်ကြစရိတ်ဒေါ်လာ1 trillion ကျော်ရှိခဲ့ပြီးအမေရိကန်တပ်ဖွဲ့ဝင်2300ကျော်သေဆုံးခဲ့ရတာပါအမေရိကန်တွေအများအပြားအသက်တွေပြီးခဲ့ရပြီးမပြီးနိုင်မစီးနိုင်ဖြစ်နေတဲ့ဒီစစ်ပွဲကိုသူ့အစိုးရလက်ထက်မှာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဂုဏ်ယူပြောကြားပေမဲ့ အာဖဂန်ကနေတပ်ဖွဲ့ဝင်အပြစ်ရုပ်သိမ်းတဲ့အချိန်ကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့လူတွေထောင်ပေါင်းချီအာဖဂန်တွေကနေထွက်ခွာဖို့ကြိုးစားကြတဲ့ရုံးရင်းဆန်ခတ်အခြေအနေတွေနဲ့ပတ်သက်ပြီးသမ္မတပိုင်ခံအစိုးရအကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။အခုချက်ပို့ပြီးစနစ်တကျဆုတ်ခွာခဲ့တဲ့လို့ယူဆသူတွေအများကြီးရှိပေမဲ့အာဖဂန်စစ်စီရေးမအောင်မြင်ဘူးလို့တော့သူ့အ ဝန်ထမ်းခဲ့တာတွေကိုဆုံးရှုံးမှုတစ်ခုအဖြစ်ကျွန်မဘယ်တော့မှမယူဆပါဘူး။အမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနှစ်20ပြည်လာတဲ့အချိန်အာဖဂန်စစ်ပွဲကြီးလည်းပြီးဆုံးချိန်မှာဒီစစ်ပွဲတွင်ကြဆုံးခဲ့တဲ့စစ်မှုထမ်းတွေကိုမေးလျော့သွားကြမှာစိုးရိမ်သူတွေလည်းရှိနေပါတယ်။အာဖဂန်စစ်ပွဲစတင်ပြီး10နှစ်လောက်အကြာ2011ခုနှစ်စက်တင်ဘာလ9ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာရှောင်းတခွင်တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့ရတဲ့အမေရိကန်လက်ဖြောက်တပ်သားခရစ္စတိုဖာဟော်တန်ရဲ့စနီးတဲ့ဂျိန်းဟော်တန်ကတော့ကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုမေ့လျော့မထားဖို့မှာအစိုးရတာဝန်ရှိသူတွေနဲ့ဩဇာအရှိန်ဝါရှိသူတွေရဲ့အလေးထားစဉ်းစားမှုတွေလိုအပ်တယ်လို့ပြောပါတယ်။ဒီအတွက်သူကိုယ်တိုင်မနာတမ်းကြိုးပမ်းနေတယ်လို့လည်းဂျိန်းဟော်တန်ကပြောပါတယ်။
They don't have time to make sure that people are remembering or paying attention. And so
tomorrow news တွေကခုချိန်မှာကိုယ့်ရဲ့ခလေးတွေအတွက်ရုန်းကန်နေရတော့ဒီလိုလူတွေအကြောင်းကိုသတိတရားစဉ်းစားပြဖို့အချိန်မရပါဘူး။ဒါကြောင့်လည်းသူတို့ကိုမေးရောမတွားစေဖို့အတွက်ကျွန်မမနာရန်လုပ်ဖြစ်ပါတယ်။သူတို့အတွက်တည့်ရက်ပဲဖြစ်ဖြစ်ငါကျမတွေတက်တာအောင်လို့ကူညီပေးနိုင်မယ်ဆိုရင်ကျွန်မဘာမှမစိုးလုံးမှာပါ။
အာဖဂန်စစ်ပွဲကြီးပြီးဆုံးသွားတဲ့အချိန်မှာဒီအတွက်အသက်နဲ့ရင်ပေးဆက်ခဲ့ရသူတွေဒီလိုပေးဆက်ခဲ့ရသူတွေရဲ့မိသားစုတွေကိုမင်းလျော်သွားမှာကိုစိုးရိမ်မှုတွေရှိနေတယ်လို့ပဲတစ်ချိန်တည်းမှာလေအာဖဂန်စတန်နိုင်ငံအထွန်းမှာကတော့တာလီဘန်တွေကနိုင်ငံကိုတဖန်ပြန်လဲထိန်းချုပ်လာတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။နိုင်ငံကလူငင်းချမ်းသာကွင်းအဖွဲ့ Amnesty International က Tara Demand ကအခုလိုပြောပါတယ်
They banned almost all education for women and girls. They imposed punishments, including stoning and lashings.
တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနီးပါးကိုပိတ်ပင်ခဲ့တာပါ။ကျောက်ခဲတွေနဲ့ပစ်ပေါက်၊ထိုးချိတ်ကန်ကြောက်တာတွေအပါအဝင်ပြစ်ဒဏ်တွေကိုချမှတ်ခဲ့တယ်လေ။အမျိုးသားတယောက်မပါဘဲအမျိုးသမီးတွေအိမ်ပြန်ထွက်ခွင့်မရှိဘူးဆိုတာမျိုးလည်းကန့်သတ်ခဲ့ပါတယ်။အဲ့လိုဖိနှိပ်မှုမျိုးတွေ၊အဲ့လိုဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေကြတာပါ။
အမျိုးသမီးတွေပညာသင်ကြားတာကိုတာလီဘန်တွေကလက်မခံသလိုအိမ်ပြန်ထွက်အလုပ်လုပ်တာတွေကိုခွင့်မပြုခဲ့တာကြောင့်ပြီးခဲ့တဲ့အာဖဂန်အစိုးရလက်ထက်အုပ်ချုပ်ရေးတရားစီရင်တဲ့ကာကွယ်ရေးကဏ္ဍတွေမှာတာဝန်ထမ်းခဲ့ကြတဲ့အမျိုးသမီးတွေအထူးသဖြင့်အာဖဂန်အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအန္တရာယ်ချိန်ချောက်ခံလာရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ15ရက်နေ့ကအာဖဂန်မြို့တော်ကဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရသူတွေထဲမှာပါတဲ့အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကအာဖဂန်နိုင်ငံထဲမှာကြံရစ်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်နေလို့ပြောပါတယ်
။ဘခေါ်တဲ့စစ်ကြီးရဲ့ပြည်သူ့ခေါ်နမိုက်ကကဒမတမ
ောကျမကိုဆက်သွယ်လာတဲ့အမျိုးသမီးတပ်ဖွဲ့ဝင်တချို့ပြောတာကတာလီဘန်တွေကသူတို့ကိုလိုက်ရှာနေတယ်။ညဖက်သူတို့အိမ်တွေကိုဝန်းစီတာလက်ပွေရှာဖွေရယူတာတွေလုပ်တယ်။သူတို့ကတော့အိမ်ကနေတင်းရှောင်ပုံအောင်နေကြပြီးဘလောက်ကြကြဒီလိုပုံနေနိုင်မလဲမသိနိုင်ရပါဘူး
။အာဖဂန်အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကတော့အခုပြင်သစ်နိုင်ငံကိုရောက်နေပါပြီ။သူလိုပဲအာဖဂန်ကနေထွက်ပြေးခဲ့ရတဲ့အမျိုးသမီးတပ်ဖွဲ့ဝင်အ ਨੇ ချင်းရှိပေမဲ့နိုင်ငံအတွင်းမှာထွက်ပြေးတင်းရှောင်ရသူတွေအများအပြားရှိနေတာပါဒီလိုအမျိုးသမီးတွေကသူ့ကိုနေစဉ်ဖုန်းခေါ်ဆက်သွယ်အကူအညီတောင်းတာတွေအများအပြားရှိတယ်လို့လည်းပြောပြပါတယ
်သူကဦးနှောက်အစမတော်လည်းခမတ်ဆရန်တော်မ
သူတို့တွေအနေရင်ဆိုင်နေရတယ်ဆိုတာကဘာသိအောင်ချစ်ပအကူအညီပြောပြပေးစေချင်ကြတာပါ
အမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုမယ်လို့တာလီဘန်တွေကအာမခံပြောချပေးမယ်လို့ဒီတိုင်းတည်ကြစေဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကတာလီဘန်တွေအပေါ်ဖိအားကျူးပေးဖို့အမျိုးသမီးစစ်မှုထမ်းတွေကလိုလားကြပါတယ်တာလီဘန်တွေဘက်ကအမျိုးသမီးတွေအပေါ်ဆက်ဆံမှုပြောင်းလဲလာမယ်လို့အများစုကတော့မယူဆကြတဲ့အကြောင်းအာဖဂန်အမျိုးသမီးဗိုလ်မှူးကြီးရှာရီဖီကပြောပါတယ်
တာလီဘန်တွေရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်စ်မှာမှလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်တို့ထင်လား
အာဖဂန်အစိုးရမပြိုကျခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာအမျိုးသမီးစစ်မှုထမ်းတွေထောင်ထဲချီရှိခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရပြိုကျခဲ့တဲ့2001ခုနှစ်နောက်ပိုင်းနိုင်ငံရေးလူမှုရေးအရအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တဲ့ခေတ်သစ်အရက်ဖတ်ဥပဒေတချို့ပြဌာန်းခဲ့တာရှိတယ်လို့အမျိုးသမီးတွေအလုံလောက်ခွင့်မဲပေးခွင့်လွတ်တော်ထဲမှာဝင်ရွေးခံခွင့်အပြင်နိုင်ငံရေးနဲ့အုပ်ချုပ်ရေးပိုင်းအမြင့်ဆုံးတာဝန်တွေမှာပါထမ်းဆောင်ခွင့်ရလာခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအမျိုးသမီးဝင်ကြီးတွေအမျိုးသမီးတရားသူကြီးတွေအမျိုးသမီးစစ်မှုထမ်းတွေစသဖြင့်ရှိလာခဲ့ပါတယ်။ဒီလိုပြောင်းလဲတိုးတက်လာတဲ့အခြေအနေတွေတာလီဘန်တွေပြန်အုပ်ဆိုးလာတဲ့အတွက်ဆုံးရှုံးရမှာကိုစိုးရိမ်နေကြတာပါ။
ကျမတို့ဆိုရင်ကအရင်တော့လိုအတွေးခေါ်ရင်းရိုင်းဆိုင်ရက်ဆက်တန်းကြုံမှုတွေနဲ့တာလီဘန်တွေပြောင်းဝင်လာမှာဘာငြိမ်းရေးဆွေးနွေးပွဲရဲ့ရလဒ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ့ကန့်သတ်မှုတွေမဖြစ်စေဖို့မျှော်လင့်ပါတယ
်ဒါကတော့ကပူးမြူနီစီပယ်အရာရှိတဦးဖြစ်တဲ့ဟာဘီဘာစာတီကီပြောသွားတာပါ1995ခုနှစ်ကနေ2000ခုနှစ်အထိတာလီဘန်တွေကအစွန်းရောက်အစ္စလာမ်ရဲ့ဥပဒေတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတွေကတော့အာဖဂန်အမျိုးသမီးတွေအတွက်အမောင်ဆုံးအချိန်တွေဖြစ်ခဲ့တာပါအခုအထိတော့တာလီဘန်တွေရဲ့အယူအဆတွေပြောင်းလဲလာတာမတွေ့ရသေးဘူးလို့အာဖဂန်အမျိုးသမီးကွန်ရက်ကမယ်ရီအာကရာမီကပြောပါတယ
် Taliban still have same attitude same behavior
တာလီဘန်ရဲ့အပြုမှုတွေကအရင်တိုင်းရှိနေတုန်းကသူတို့အယူအဆနဲ့သူတို့တကဘာဆောက်နေတုန်းပဲအာဖဂန်နေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှသိကြပါဗျ။အ
ာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေတဖန်ပြန်အုပ်ချုပ်လာတဲ့အချိန်မှာအမျိုးသမီးအခွင့်အရေးတွေကိုအစ္စလာမ်ထုံးနှံဆင်လာတဲ့အညီခွင့်ပြုမှာပါလို့တာလီဘန်တွေကကတိပေးထားပါဗျ။ဒါပေမဲ့ဒီအတိုင်းဖြစ်လာမလားဆိုတာကတော့အဆောင်ကြီးရအောင်ပါပါ။အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကတော့တာလီဘန်တွေပြန်အုပ်စိုးလာတာနဲ့အမျှအမျိုးသမီးတွေစောင့်တဲ့အလုပ်သွားစတဲ့အခြေခံအခွင့်အရေးတွေမကြခင်မှာပျောက်ပြတ်သွားနိုင်တယ်လို့ပြောကြပါတယ်။အနည်း20အတွင်းရခဲ့တဲ့ကြိုးတက်မှုတွေအာဖဂန်စစ်ပွဲကြီးပြီးဆုံးတဲ့အချိန်မှာပြတ်သုံးသွားမှာကိုအာဖဂန်အမျိုးသမီးတွေအခုချိန်မှာစိုးရိမ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျမပြန်ပြူထွေးပါရှင်
။မခင်ဖြူထွေးစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍပါရှင်။သောရရှင်များရှင်ဒီသတင်းပတ်အတွက်သုတဆုံးလဲအမေရိကန်တခွင်စီစဉ်မှာတော့ 9/11 တိုက်ခိုက်မှုအပြီးလူမှုအတိုင်းဝိုင်းတွေအတွင်ရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့နယူးယောက်ကကိုမြင့်လှိုင်နဲ့အင်ဒီယားနာဖော့ဝိန်မြို့ကဦးတန်စင်ကိုကိုအောင်အောင်ဆက်သွယ်မိမြန်တင်ပြပေးထားပါတယ်ရှင်။ဟုတ်ကဲ့ပါရှင်။မကြခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မကြခင်မှာတော့ကျမတို့အနေနဲ့နားဆင်ကြရဖို့ရှိတာကတော့သုတဆုံးလင်းအမေရိကန်တခွေရဲ့အစီအစဉ်ပြည့်ရဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ခဏကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။အမေရိကန်တခွေအစီအစဉ်ကိုတော့မကြခင်မှာပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ရေချားတဲ့ဒေသမှာ၄ဒုတဲကနေရေဆက်ရေပောက်တွေရအောင်လုပ်ပေးနိုင်တဲ့အီဂျစ်လူငယ်အင်ဂျင်နီယာတဦးတီထွင်လိုက်တဲ့စက်ရုပ်လေးအကြောင်းဒီသတင်းပတ်သိပ္ပံနဲ့ဤပညာခဏမှာဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဆက်ပိုင်းဆိုင်ရာချွေရင်းမှုဖြစ်နေတဲ့အတွက်သောရရှင်များကိုအနုညွတ်တောင်းပန်ပါတယ်။မကြခင်မှာကျမတို့အနေနဲ့ဆက်ပြီးတော့ကြိုးစားနေပါတယ်။မကြခင်မှာတော့ဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရထားတဲ့သတင်းတချို့ကိုပြောပြပေးချင်ပါတယ်ရှင်။ကျမကိုစုံမိုးကျော်ကိုခေါ်လိုက်ပါအောင်မယ်ရှင်။ကိုစုံမိုးကျော်နောက်ဆုံးရထားတဲ့သတင်းတချို့ကိုဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးနောက်တစ်ကြိမ်ထပ်မထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးမနေ့ကသမရအိမ်ပြည်တော်မှာကိုဗစ် -19 ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အလုံသမားဝန်ကြီးဌာနလက်အောက်မှာရှိတဲ့အလုံယုံစက်ယုံနဲ့ရုံးဌာနတွေမှာကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရတတ်မှတ်ဖို့သမရဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းခဲ့တာပါ။အလုံသမားတရားနဲ့အထက်ရှိတဲ့အလုံယုံစက်ယုံတွေမှာအလုံသမားတွေဟာကာကွယ်ဆေးကိုအပြည့်အဝထိုးပြီးဖြစ်ရပါမယ်။ဒါမှမဟုတ်ရင်လည်းအလုံသမားတွေဟာပိုးမရှိကြောင်းတပတ်တကစစ်ဆေးရပါမယ်အစီအစဉ်ရအမေရိကမှာရှိတဲ့အလုံသမားတန်း80ကျော်အကျုံးဝင်မှာဖြစ်ပါတယ်ဒီအစီအစဉ်ကိုမလိုက်နာသူတွေကဒဏ်ငွေ14,000အထိရိုက်ခံရမှာဖြစ်ပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကို Republican အမတ်တွေကတော့ဝေဖန်ပါတယ်အိမ်ဖြူတော်ကိုအိမ်ဖြူတော် COVID တုံ့ပြန်ဆောင်ရေးတာဝန်ရှိသူ Jeff Zinnick ကတော့သမ္မတရဲ့အစီအစဉ်ဟာကာကွယ်ဆေးထိုးပြီးသူအရေးအတွက်များလာဖို့အတွက်ထိရောက်ပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ပြောဆိုပါရယ်ဒါ့အပြင်ကာကွယ်ဆေးထိုးတာဟာအများပြည်သူကြားမှာရေးကိစ္စတာဖြစ်ပြီးနိုင်ငံရေးကိစ္စမဟုတ်ဘူးလို့လည်းသူကပြောဆိုပါရယ်ဥပမာအနေနဲ့တိုက်ဆင်လို့အစားအစာထုတ်လုပ်တဲ့ကုမ္ပဏီကြီးမှာကာကွယ်ဆေးထိုးပြီးသူ45ရာခိုင်နှုန်းကနေ82ရာခိုင်နှုန်းအထိတိုးသွားကြောင်း Jeff Zinnick ကပြောဆိုခဲ့ပါရယ် အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေတဲ့သူတွေတွေ့ရှိခဲ့ရတဲ့အတွက်အာဖဂန်ကနေအမေရိကန်နိုင်ငံကိုပြန်တန်းတဲ့လေယာဉ်တွေကိုဆိုင်းကစ်တာဆိုင်းငံ့ထားလိုက်ပါတယ်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရအခုလိုဆိုင်းငံ့လိုက်တာလို့သမရအိမ်ဖြူတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။အမေရိကန်နိုင်ငံရောက်နေတဲ့ဝက်သက်ရောဂါဖြစ်ပွားနေသူတွေကအာဖဂန်နိုင်ငံသား၄ဦးကိုတိကျခွဲထားတယ်လို့လည်းအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။ဆိုင်းငံ့ထားတဲ့လေယာဉ်တွေဟာဂျာမနီနဲ့နိုင်ငံတကာနိုင်ငံတွေကအမေရိကန်အခြေစိုက်စခန်းတွေကနေပြန်တန်းလာတဲ့လေယာဉ်တွေဖြစ်ပြီး AP သတင်းဌာနမှဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားနဲ့တရားဝင်နေထိုင်ခွင့်ရှိသူ32ဦးကိုတောက်ကြနေမနေ့မနေ့အစောပိုင်းကကယ်ထုတ်နိုင်ခဲ့တယ်လို့လည်းအိမ်ဖြူတော်ပြောရေးဆိုခင်ရှိသူကပြောဆိုပါရယ
်ကျမတလက်သတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားသူတွေဟာထိုးမထားသူတွေထက်သေဆုံးနိုင်ခြေ71ဆနဲ့ပြီးဆေးရုံရောက်နိုင်ခြေကဆဲဆနေတယ်လို့အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတောက်ချနေမှာပြောပါတယ်ကူးစက်မြန်ဗီဇာပြောင်းဒယ်လ်တာမျိုးကွဲပေါ်လာချိန်မှာမဒါနာကာကွယ်ဆေးကနည်းနည်းပိုပြီးတော့ကာကွယ်မှုပေးနိုင်တယ်လို့လည်းပြောပါတယ်CDC ကုသရောဂါကာကွယ်ရေးဌာနရဲ့ညင်ညာချက်ဟာသမရဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးမထိုးမနေရအစီအစဉ်ညင်ညာပြီးတဲ့နောက်မှာထွက်ပေါ်လာခဲ့တာပါကာကွယ်ဆေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့ဧပြီလ4ရက်နေ့ကနေဇွန်လ19ရက်နေ့အတွင်းတစ်ကြိမ်ထောင်ပေါင်းများစွာသောကိုဗစ်ကူးစက်မှုလူနာတွေကိုလေ့လာခဲ့တာပါဒါအပြင်ဇွန်လ20ရက်နေ့ကနေဇူလိုင်လ18ရက်နေ့အထိဒုတိယအကြိမ်စောင့်ကြည့်လေ့လာပါတယ်ဒါအပြင်နောက်ဆုံးအကြိမ်အဖြစ်ဇွန်လကနေဩဂုတ်လအထိဆေးရုံပေါင်း400ကျော်နဲ့အရေးပေါ်ဌာနတွေမှာလေ့လာခဲ့တာလို့လည်းအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။သေဆုံးမှုနဲ့ဆေးရုံတရမှုကာကွယ်နိုင်တာကတော့အပြောင်းလဲမရှိပေမဲ့အသက်65နှစ်နဲ့အထက်လူကြီးပိုင်းတွေမှာတော့အသက်ငယ်ပိုင်းထက်ကာကွယ်နိုင်မှုရောကျနေရကိုတွေ့ရတယ်လို့ပြောပါတယ်။ CDC ကျန်းမာရေးဌာနကလေးလာမှုပြုလုပ်နေပြီးအသက်ကြီးပိုင်းတွေကိုစတင်ထိုးပေးမဲ့သဘောလည်းရှိနေပါတယ်ရှင်။အခုတော့သတင်းပတ်ဆင်ခဏတစ်ခုကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ခဏကိုနားဆင်ကြရအောင်ပါရှင်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားပါတယ်။
ဒီကဘတ်တော့ရေရှားတဲ့ဒေတာမှာဒေရုတဲကနေရေစက်ရေပေါက်တွေရအောင်လုပ်ပေးနိုင်တဲ့ဆက်ရုပ်ကလေးဤလူအကြောင်းကိုပြောပြပေးပါမယ
်
ကိုကိုကိုကိုရိုင်းနှိပ်စက်ပေးပါရစေ။နာမည်ကဤလူပါ။ဆက်ရုပ်ကလေးပါ။အင်္ဂါဂျိုဘောကရင်းွေအစိုးရကိုရှာပြီးတောက်သုံးရည်ဖြစ်နေပြောင်းပေးဖို့လုပ်ပြီးအင်္ဂါဂျိုနဲ့တခြားဂျိုတွေမှာတက်ရှိတွေနေနိုင်အောင်လုပ်ပေးဖို့ညှော်လင့်ထားပါတယ်လို့ပြောသွားတာပါ။အီဂျစ်နိုင်ငံအလက်ဇန်ဒရာမှာရှိတဲ့ဘော့ခ်အယ်အာရဗ်တဲကန်နာယာမှာဆက်ရုပ်ကလေးဤလူရဲ့လောက်ကိုင်းနိုင်စွမ်းရည်ကိုချပြခဲ့သူကတော့ဒီဆက်ရုပ်ကလေးကိုတီထွင်သူအသက်28နှစ်အရွယ်အီဂျစ်က Mechatronics Engineer မာမုတ်အယ်ကိုမီပါသူကဉာဏ်ရည်တု Artificial Intelligence AI နည်းကိုသုံးပြီးစိုးထိုင်းစာများတဲ့လေထုကနေရေကိုထုတ်ယူဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဆက်မှုပြည့်စုံတဲ့ Software Engineer ပညာတွေကိုနားလည်တက်ကြွရတဲ့Mechatronics Engineer ပညာရှင်တဦးအနေနဲ့ NASA ရဲ့အင်္ဂါဂျိုစူဇန်ရေးကိုအားကျခဲ့တဲ့အယ်ကိုမီဟာအင်္ဂါဂျိုပေါ်မှာအလိုအဆုံဖြစ်မဲ့ရေကိုရအောင်ဘလိုနည်းနဲ့လုပ်နိုင်မလဲဆိုတာကိုကြံစားခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုပေါ်မှာတွေ့ရတဲ့ရာသီဥတုအခြေအနေမျိုးမှာရှင်းသင်နိုင်အောင်သူ့ရဲ့ဆက်ရုပ်ကလေးကိုတည်ဆောက်ထားတာပါ။
يلو في سبورت تكنولوجيا جديدة في فصل المية أو H2O
عن ليغاني جيا أو كويتوكو ببنية تتوأكمي بيبا في سيوك ليغا ليدو سوتاينزا بمانا ليالون شيري إنغا جوبوغا نيام يوما تومبو لوتارابا إنغا جوماغا سوتاينزاغا تيمي مارا أما توما جيمشيو لي
ဒီစရုပ်ကရေကိုထုတ်ပေးနိုင်တဲ့နည်းပညာအသစ်ကိုသုံးထားပါတယ်။နောက်နည်းပညာတွေလည်းသုံးပါသေးတယ်။ဒါပေမဲ့အခုစရုပ်ကရေကိုအမြန်ထုတ်ပေးနိုင်ကလို့အတန်တိုင်းလုံးတန်ရှင်းတဲ့ရေကိုထုတ်ပေးနိုင်တာပါ။ဒါအပြင်ဤလူဆိုတဲ့နာမည်ရဲ့အဓိပ္ပာယ်ကရှင်တန်ခြင်းဆိုတဲ့အဓိပ္ပာယ်မှုတက်ရှိရဲ့ရှင်တန်နိုင်ဖို့အတွက်အင်္ဂါဂျိုဘုံမှာတက်ရှိရဲ့ရှိလာအောင်သူကဖန်တီးပ
တွက်ဖြစ်နိုင်တဲ့အနေအထားရှိနေပြီးသူ့ရဲ့စုထိုင်းစမြန်မာရာနဲ့ရင်ငွေရနိုင်ခြေကချီလီမှာရှိတဲ့အာတန်ကမ်မတဲကန္နာရတဲ့က၆တွေ့တဲ့အပိုင်းတွေနဲ့တူနေတယ်လို့အရှိကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကဂျွန်ရမ်မဲလ်ရဲ့ပြောကြားချက်ကို swiss.com သိပ္ပံစာကြောင်းမှာဖော်ပြထားပါတယ်။အင်္ဂါချုပ်ပေါ်မှာတိတ်ဆိတ်ခြောက်ကန်နေတဲ့ပုံပေါ်နေပေမဲ့စုထိုင်းစာကအံ့ဩစရာကောင်းလောက်အောင်မြင်မာနေတာကိုတွေ့ရပြီးဒါဟာတက်ရှိတွေနေနိုင်လောက်တဲ့ဝင်းကျင်ဖြစ်နိုင်တယ်လို့သိပ္ပံပညာရှင်တွေကတွက်ဆပါတယ်။အယ်ကိုမီကတော့သူ့ရဲ့အီလူဟာဒီအင်္ဂါချုပ်ပေါ်ကရေငွေ့တွေကိုတောက်သုံးရင်ဖြစ်နဲ့ပြောင်းပေးနိုင်တယ်လို့ပြောပါတယ်။
The process that توليد المياه من الهواء بتعدى على كذا مرحلة أول مرحلة طبعاً هي مرحلة الفلتريشن بنقي الهواء اللي داخل دوت
ဒီကနေရေထုတ်နိုင်မှုအဆင်ဆင်လုပ်ရပါတယ်ပထမဆင့်ကလေကိုစစ်ထုတ်ရတာပါအဲ့လိုလေကိုကောင်းကောင်းစစ်ထုတ်နိုင်ပြီဆိုရင်နောက်တစ်ဆင့်အနေနဲ့ငွေရေဖွဲ့အောင်လုပ်ရပါတယ်အဲ့တော့ပြီးရင်နောက်တစ်ခါထက်စစ်ရပါတယ်အဲ့ဒီဆက်ပြီးရင်တော့ခရမ်းတော်ရောင်ကြီးကိုတုံးပြီးပိုးတက်ရပါတယ်ဒီလိုပိုးတက်တဲ့အဆင့်ပြီးရင်လူကျမ်းမာရေးအတွက်အကျိုးရှိမဲ့တဆားတွေထည့်ပေးရပါတယ
်သူကအင်းလူကိုဉာဏ်ရည်တုAI အကူအညီနဲ့ငွေကုန်ချေးကျအသိမများစားတဲ့ဤပညာသစ်ကိုသုံးပြီးထုတ်ခဲ့တာဖြစ်ပါတယ်။အခြေခံ molecules လေးတွေကိုစုစည်းရကနေ molecules အကြီးစားတွေဖြစ်လာတဲ့သဘောတဘာဝနဲ့လူလုတ်တဲ့ drug ပေါင်းဖြစ်တဲ့ polymer ကိုတုံးထားပြီးစွမ်းရင်လည်းတိတ်ပြီးသုံးစရာမလိုပဲရေပမာဏကိုအများကြီးထုတ်နိုင်တယ်လို့ Alchemy ကပြောပါတယ
်5000 لتر في اليوم 50000 لتر في اليوم ممكن اعمل سكيلينج على قد ما اقدر مفيش مشكله خالص اقدر كمان مش استخدمه على المريخ بس كمان اقدر ان انا استخدمه في اي منطقه صحراويه مش بيوصلها
جنوا ديت كو يي ليتر 5000 جو ده ما هو ليتر 5000 لو تي ثوبيه ست دي ثوبي နိုင်ပါတယ်ဒီလိုအများကြီးထုတ်နိုင်အောင်အခက်ခဲမရှိပဲလုပ်ပေးနိုင်ပါတယ်ဒီဆက်ကိုအင်္ဂါဂျူပေါ်မှာသာသုံးနိုင်တာထက်ရည်ရည်ရည်ကံဒီမြချောင်းတွေလို့သဘာဝအရင်းအမြစ်မရနိုင်တဲ့ဘယ်သဲကဏ္ဍရထဲမှာမဆိုသုံးနိုင်အောင်လုပ်ပေးလို့ရပါတယ်ရည်ရင်းတူရတာကငွေကုန်ကြေးကြသိမ့်များသလိုမြချောင်းကရေရအောင်လုပ်ရတာကလည်းငွေသိမ့်ကုန်နိုင်ပါတယ်အခုလိုလေထဲကနေရေရအောင်ထုတ်ရတာကတခြားနည်းတွေနဲ့စာရေးငွေကုန်ကြေးကြနေပါတယ
်လေထဲကနေရေကိုထုတ်ယူဖို့အတွက်စွမ်းရည်တစ်ခုကိုသုံးပြီးအပူအေးပြောင်းရဲ့နီးအပါဝင်တခြားနည်းပညာတွေကိုသုံးမယ်ဆိုရင်ငွေကုန်ကျတိတ်ပြီးများတယ်လို့စွန့်ရင်လည်းအများကြီးသုံးရတာဖြစ်ပါတယ်အခုတော့သူ့ရဲ့ကုန်ကျဈေးကအမေရိကန်ဒေါ်လာ250ရှိပါတယ်သူ့ရဲ့အီလူနဲ့ရေထုတ်မယ်ဆိုရင်ရေတလီတာရဖို့အတွက်တစ်ဆင့်ခွဲရနေ20ဆင့်လောက်ထိကုန်ကျတာပါတခြားနည်းတွေကိုသုံးပြီးထုတ်မယ်ဆိုရင်တော့ရေတလီတာရဖို့အတွက်ဆင့်20လောက်ကုန်ကျနိုင်တယ်လို့လည်းသူကတွက်ပြပါတယ်မမတ်အယ်ဂိုမီတယောက်သူ့ရဲ့ဆက်ရုပ်ဤလူကလေးရုံလုံးအကောင့်ထဲပေါ်လာဖို့အတွက်အချိန်6လလောက်ယူခဲ့ရတာဖြစ်ပါတယ်။အခုလိုကိုယ့်စိတ်နဲ့ကိုယ်တည်ထွင်ကြံစားထားတဲ့ဒီဆက်ရုပ်စီမံကိန်းကိုအင်္ဂါချုပ်ပေါ်မှာတုံးဖို့ရင်မကဘဲကဘာပေါ်ကရေအရင်းမြစ်မရှိတဲ့နေရာတွေမှာဖြစ်စေရေရှားပါတဲ့နေရာတွေမှာဖြစ်စေကြဲကြဲပြန့်ပြန့်အတုံးချလာနိုင်တယ်လို့သူကမျှော်လင့်ထားကြောင်းတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။သောရရှင်များရှင်ဆက်ပိုင်းဆိုင်ရာချွတ်ယွင်းမှုဖြစ်တဲ့အတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ ဒီမနေ့ခင်းမှာပြန်ပြီးတော့ထုတ်လွှင့်မပေးနိုင်တော့တဲ့အကြောင်းသောရရှင်တို့ကိုအသိပေးလိုပါရရှင်။သုရဆုလဲအမေရိကန်တခွေအစီအစဉ်ကိုတော့ဒီမနေ့ခင်းမှာပြန်ပြီးတော့ထုတ်လွှင့်မပေးနိုင်တော့တဲ့အကြောင်းသောရရှင်တို့ကိုအသိပေးလိုပါရရှင်။သုရဆုလဲအမေရိကန်တခွေအစီအစဉ်ကိုတော့ကျမတို့ ဒီကနေ့ထုတ်လွှင့်ပေးဖို့ရှိတဲ့အစီအစဉ်တော့ voanews.com မှာလည်းကြည့်ရှုနားဆင်နိုင်ကြပါရရှင်။ကျမတို့တင်ထားပြီးဖြစ်ပါရရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမိငန်းငန်းတို့ကိုကြည့်ရှုကြရပါပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 102 Time Com 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်း Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်း Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်း season ရဲ့စနေနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်း season ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်။ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့တယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးဖို့နှိုင်းချပါတယ်။တော်ရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်း season ကအစင်သဖြင့်ကြိုဆိုပါတယ်ရှင်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်က
အမေရိကန်ပြည်တော်စုမှာကိုဗစ်ကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးမနေ့ကသမ္မတအိမ်ပြူတော်မှာကိုဗစ်-19ဆန်ရတုံ့ပြန်ဆောင်ရွက်အဖွဲ့ကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အလုံသမားဝန်ကြီးဌာနလက်အောက်မှာရှိတဲ့စက်ရုံအလုပ်ရုံနဲ့ရုံးဌာနတွေမှာကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရတန်ဖတ်ဖို့သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ ထိုးပြီးဖျက်ရပါမယ်ဒါမှမဟုတ်လို့ရှိရင်လည်းအလုပ်သမားတွေဟာပိုးမရှိကြောင်းတပတ်တစ်ခါစစ်ဆေးရပါမယ်ဒီအစီအစဉ်အရအမေရိကမှာရှိတဲ့အလုပ်သမားတန်း80ကျော်အကျုံးဝင်မှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေသူတွေတွေ့ရှိရတဲ့အတွက်အာဖဂန်ကနေအမေရိကန်ကိုပြန်တန်းတဲ့လေယာဉ်တွေကိုခေတ္တဆ American Tamara Embudo Garo Piosu Bare. A Nijin Russia Nang and a City Nanja Shinide at Russia Tamara Vladimir Putin at Tio Kaimare Sune Moody Lujinelu, Ukraine Tamara Baltimore Zelensky Ga Taujaniba Piosu Gebare. Natas the Legunica, Ukraine, the Degani, Russia, Crimea, Gutenu, Tedalu, Sipwe Pipagabi, Tidagan, Russia, Lulare, Ukraine, Quatre, Puerto, Russia, Gacuni, Pambo, Abe Gabare. Livino Nangamba, Denijo, Aja, Sua, Diago, Patamazo, Jane P. Puzzi, Nine Light Jaw, Manega, Tamaraga, Bodhunega, Tobia, and Jenya Gabare.
Nasoya, Yamane, Langa, the Gathering, Chinchoku, Kuzo, Mucho, Chinya, Pigarabashi, Jimene Kate to a season Tolu Yemuga, Kunya, Wiam, Pipari, Engineer Ricardo, Juna, Kamene, Nick Ivanoro, Piparishi, Nyabanku, Nagani, Senai P, Tolume, Vue, Nyabang Radio Yota, Season Guro, Lindometer, Donset, Kiluhas, Goshit, Dontonya, Lindometer, Donset, Kiluhas, Go, Don Kontonya, Lindometer, Nazet,
kilohertz 585 တို့ကနေဖမ်းယူနှားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ဘေးရန်ရဲ့အပေါင်းကနေလည်းကင်းရှင်းကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကဆုတောင်းမေတ္တာပို့သပါတယ်ရှင်။ကျွန်မတင်ပြချိုက်ပ
This program has come to you